မြန်မာနိုင်ငံမှာ2020ခုနှစ်ကြာရဲ့ငြိမ်းချမ်းရေးရဖို့မျှော်လင့်ထားကြောင်းနဲ့တစ်ဖက်သက်အပြစ်အခက်ရက်စဲရေး၃ချိန်ကြီးညာထားပြီးဖြစ်တဲ့အကြောင်းဒီကနေ့နေပြည်တော်ကသတင်းစာရှင်းလင်းပွဲမှာတက်မတော်တာဝန်ရှိသူတွေကပြောပါတယ်ငြိမ်းချမ်းရေးအတွက် MCA လမ်းကြောင်းအတိုင်းယုံယုံကြည်ကြည်နဲ့ပူးပေါင်းဆောင်ရွက်ဖို့နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအပြင်ပြည်သူတွေကလည်းဝိုင်းဝန်းပူးပေါင်းပါဝင်ကြဖို့ကိုယ်ကတိုက်တွန်းသွားပါတယ်အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့2020ခုနှစ်မှာငင်းချမ်းရေးရရှိဖို့အတွက်တိုက်တွန်းတာကိုဒီကနေ့နေပြည်တော်စစ်တပိုင်းပြတိုက်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကပြောဆိုလိုက်တာပါပြည်တော်စုငင်းချမ်းရေးညီလာခံ20ကြာစုပင်လုံတတိယအစည်းအဝေးမှာတပ်မတော်ကကွယ်ရေးဦးစီးချုပ်က2020မှာငင်းချမ်းရေးရရှိဖို့အတွက်တန်တိထံချတာကြောင့်ပြောဆိုခဲ့တဲ့အပေါ်လက်တွေ့မှာဘလောက်အလားအလာရှိတယ်လဲလို့သတင်းမီဒီယာတွေကမေးမြန်းတာကိုတပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့တွင်ရင်းမှုဗိုလ်မှူးချုပ်ဇော်မင်းထွန်းကဖြေကြားခဲ့တာဖြစ်ပါတယ်
ဒီလိုမျိုးနဲ့ပေါင်းဖက်ပေါ်နေတော့ကျွန်တော်လည်းလုပ်နေတယ်ဗျာ။ဒီအစ်ကရပ်ပင်းပြီးတဲ့ပုံစံနဲ့ကိုယ်တော်ဆက်ကြရအောင်ရှိတယ်။အဲဒီပုံစံနဲ့ဆက်ကြည့်ကြလို့ရှိရပါဘူး။တိုင်းကလက်လက်အဖွဲ့ကလာပြီးနေတာလေ။အတိုင်းကဒီလိုများနေတယ်ဗျာ။အဲဒီကိုအောင်ပါရစေ။ဆက်တော့ဗျာ။ဒီနေ့ဒီနေ့ကျွန်တော်တို့ကလည်းပေါ်တယ်။ဒီလူမှုပေါင်းလို့ဒီလိုမျိုးပေါင်းလို့လားကုလားပေါ်တဲ့ဒီတိုင်းကားလက်နက်ကိုဆွဲပြီးပါတယ်။တိုင်းကားဒီမီဒီယာမှာဒီမီဒီယာဖြစ်ပါတယ်။အဲဒီကနေဒီပါဝင်လာလို့ကြာတယ်။ဒီနေ့ဒီနေ့ဒီဟာဒီခုနကဟာဒီလိုကတ်ပြင်းပြီးလာတယ်။ဘုံမီးအောင်လာတယ်။
2020မှာငင်းချင်းရရှိဖို့အတွက်2018ဒီဇင်ဘာလကစတင်ပြီးတန်းတော်သမိုင်းမှာတစ်ခါမှမရှိဘူးတဲ့တစ်ဖက်သက်ပြည့်ခတ်ရစေးရေးကိုဆောင်ရွက်ခဲ့ကြောင်းလည်းဗိုလ်မှူးချုပ်ဇော်မင်းထွန်းကထည့်သွင်းပြောကြားပါတယ်။ငင်းချင်းလုပ်ငန်းစဉ်မှာတိုင်းသာလက်နက်ကိုင်အဖွဲ့အစည်းအနေနဲ့ MCA ခေါ်တိုင်းနိုင်ငံလုံးအပြည့်ခတ်ရစေးရေးစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေနဲ့မထိုးသေးတဲ့အဖွဲ့တွေရှိတယ်လို့ MCA ပြင်ပလမ်းကြောင်းကနေငင်းချင်းဆွေးနွေးဖို့တောင်းဆိုတာတွေရှိနေတဲ့အပေါ်တမတော်ရဲ့ရည်တည်ချက်နဲ့သဘောထားကိုလည်းတက်မတော်သတင်းမှန်ကြေညာရေးအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ဆုနိုင်ဦးကပြောဆိုထားပါတယ်။တနင်္ဂနွေလုံးပြစ်ကတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ဟာပြစ်ကတ်တိုက်ခိုက်တာတွေရစဲပြီးတဲ့နောက်ပါဝင်တဲ့ပါဝင်ထိုက်သူတွေအားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲတွေကနေတစ်ဆင့်တရားမျှတမှုနဲ့ဂုဏ်သိက္ခာရှိမှုပေါ်အခြေခံနဲ့ရည်ကြည်တည်ခတ်ခိုင်မြဲတဲ့ငြိမ်းချမ်းရေးကိုဥတည်သွားဖို့ရည်ရွယ်ကြောင်းတက်မတော်ရဲ့သဘောထားကိုလည်းပြောဆိုခဲ့ပါတယ်။လက်ရှိငင်းချမ်းရေးလုပ်ငန်းစဉ်အပေါ်မှာနိုင်ငံရေးလေးလာတုံးသက်သူဦးမောင်မောင်စိုးကအခုလိုပြောပါတယ
်။အပြစ်ခတ်ရစေးပြီးနိုင်ငံရေးဆွေးနွေးကြမယ်ဆိုတော့နိုင်ငံရေးဆွေးနွေးမယ်ဆိုတာမူရတော့ဘယ်သူမှညင်ပယ်လို့ရတဲ့ကိစ္စမဟုတ်ပါဘူး။ဒါပေမဲ့နိုင်ငံရေးဆွေးနွေးပွဲမှာတည်ဆုံနေတဲ့ကိစ္စတွေ၊နောက်အပြစ်ခတ်ရစေးမှာတည်ဆုံနေတဲ့ကိစ္စတွေနဲ့ပတ်သက်လို့တော့လက်တွေ့ကျကျဖြစ်စင်းမှုလို့ရတယ်။နောက်တစ်ခုဒီ NC လက်မှတ်ထိုးရေးအဖွဲ့နိုင်ငံရေးဆွေးနွေးပွဲမှာလည်းကိစ္စမှာလည်းဒီနိုင်ငံရေးကခွင့်မထွက်ရဂရီကွေပေးရင်းနဲ့အခုရောတက်မလို့ကိစ္စတက်ဆုံနေပြီးတော့အခုရှိမတို့နိုင်နတ်မဆုံနိုင်တဲ့အခြေအနေမျိုးဖြစ်နေတာပါအဲ့တော့နိုင်ငံရေးဆွေးနွေးပွဲမှာလည်းညှိနှိုင်းမှုရရှိဖို့လိုအပ်ပါတယ်အစဉ်တိုင်းမှာတော့နှူးနှစ်ဖက်ကြီးကြီးလေးလေးညှိနှိုင်းမှုလိုအပ်မယ်လို့ထင်ပါတယ်
ဒေါ်ရစင်မှာထိုင်းမြန်မာနယ်စပ်ဒေသက NCA လက်မှတ်ရေးထိုးထားတဲ့တိုင်းသာလက်နက်ကိုင်အဖွဲ့ဆယ်ပွဲနဲ့ဆွေးနွေးနေတဲ့20ရာစုပင်လုံးစီဝေးဟာတနစ်ကြော်ကြာရပ်ဆိုင်ထားရသလိုဒီမြန်မာနယ်စပ်ကအဖွဲ့၈ဖွဲ့ TND မျိုးသားတိုးတက်ရေးပါတီ KNPP နဲ့ NCA လက်မှတ်ရေးထိုးရေးအတွက်လည်းဆွေးနွေးနေတဲ့အခြေအနေဖြစ်ပါတယ်